မင်္ဂလာပါခင်ဗျာအပတ်စဉ်တင်ဆက်နေကြဖြစ်တဲ့ RFA ပေးစာကဏ္ဍကနေနှုတ်ခွန်းဆက်သလိုက်ပါတယ်ခင်ဗျာကျွန်တော်ကကျော်သူပါ
ကျမအဖြူဖြူခိုင်ပ
ါပထမဆုံးပြောပြမှာကတော့ရခိုင်ပြည်နယ်ကတောင်သူတူကစပားတွေပြတ်တာကြောင့်လေသမားတွေနစ်နာနေတဲ့အကြောင်းကိုဖုန်းနဲ့ဆက်သွယ်ပြောပြလာတာကိုပြောပြပေးပါမယ်ခင်ဗျာမင်းများမျိုးနယ်မင်းရွာမှာဆဲဆောက်ပြီးငားကန်မွေးစီးပွားလုပ်ကိုင်းနေတဲ့စီးပွားရေးလုပ်ငန်းရှင်တူကသူ့ငားကန်ကရေတွေကိုအချိန်မတော်ဖောက်ချတာကြောင့်အနီးမှာရှိတဲ့လေတွေကစပားတွေရေမြှုပ်ပြီးပြက်ကုန်ပါတယ်တဲ့လေက20လောက်ကစပားတွေပြက်သွားတဲ့အတွက်တောင်သူလေသမားတွေနစ်နာပြီးစပားတွေမရကြပါဘူးတဲ့ဒါမျိုးကတစ်နှစ်နှစ်ကြိမ်ဖြစ်နေတာမဟုတ်ပါဘူးဆယ်စုနှစ်လောက်ရှိနေပါပြီငားမွေးတဲ့လုပ်ငန်းရှင်ကမင်းပြမျိုးပေါ်မှာနေပြီးမင်းရွာနာမှာလေက6ဧကလောက်ကိုဝယ်ပြီးဆယ်ဆောက်ငားမွေးတာပါအခုလိုဖြစ်နေတာတွေကိုမင်းများမျိုးနဲ့အုပ်ချုပ်ရေးမှုတွေကိုတိုင်ကြားပေမဲ့လည်းပိုက်ဆံရှိတဲ့စီးပွားရေးလုပ်ငန်းရှင်ကိုဘာမှအေးအေးယူဆောင်ရွက်တာမျိုးမရှိပါဘူးတဲ့။ဒါကြောင့်မလို့ RFA ကနေတဆင့်တက်ဆိုင်ရာလူကြီးတွေသိအောင်ဖုန်းနဲ့ပြောဆိုတာပါဆိုပြီးတော့ဆက်သွယ်လာတာဖြစ်ပါတယ်ခင်ဗျာ
။ရခိုင်ပြည်နယ်စစ်တွေမြို့ဒုက္ခသည်စခန်းမှာနေထိုင်တဲ့ဒုက္ခသည်တဦးကဖုန်းနဲ့ဆက်သွယ်ပြောလာတာကိုပြောပြပေးပါပါ။ကျွန်တော်တို့ဒုက္ခသည်စခန်းကိုလာဝကကလာပြီးတော့မှတ်ပုံတင်မွေးစည်းရင်းနဲ့သံကောင်းစည်းရင်းလုပ်ပေးဖို့လျှောက်ခိုင်းပါတယ်တဲ့။ဒါပေမဲ့အဲ့ဒီမှာမှတ်ချက်တွေပါလာပါတယ်။မွေးစည်းမှာဘလို့မှတ်ချက်ပါလာတာလဲဆိုတော့ဤမွေးစည်းနှင့်မြစ်တိနိုင်ငံသားဟုတက်သေးခံမဖြစ်စေရလို့ပါပါတယ်တဲ့။မှတ်ပုံတင်ကိုလည်းတခါတည်းနိုင်ထုတ်ပေးတာမဟုတ်ပါဘူး။လူမျိုးနေရာမှာဘင်္ဂလီဆိုပြီးတခါတည်းရေးထားပါတယ်။ဒါကြောင့်ဒီဘင်္ဂလီဆိုတဲ့ဝေါ်ဟာရနဲ့ပဲပြဿနာတက်တာဖြစ်တဲ့အတွက်ဘင်္ဂလီဆိုတဲ့ဝေါ်ဟာရကိုဖြုတ်ပေးစေချင်ပါတယ်တဲ့။တကောင်စင်းနဲ့မွေးစင်းမှာလည်းမှတ်ချက်အနေနဲ့ဖော်ပြထားတာတွေကိုဖြုတ်ပေးစေချင်တဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တာဝန်ရှိသူတွေသိရှိအောင် RFA ကတစ်ဆင့်ပြောပြတာပါဆိုပြီးဖုန်းနဲ့ဆက်သွယ်ပြောလာတာဖြစ်ပါတယ်ရှင်
။မိမိမျိုးနဲ့ကြေးရွာရက်ွက်အတွင်းကအပြစ်ပြက်ကိစ္စတွေအစင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတစ်ဆင့်ဖြစ်စေဘာမီအာ rfa.org email ကတဆင့်ဖြစ်စေပြောကြပေးပို့နိုင်ပါတယ
်ဒီတစ်ခါဖတ်ပြမယ့်စာကတော့ကော်တောင်းမြို့မှာနေထိုင်တဲ့တန်းထွန်းဆိုသူရဲ့အကောင့်ကနေစာရေးသားပေးပို့လာတာပါမင်္ဂလာပါ rfa ကျွန်တော်ကမြန်မာမွတ်စလင်လူမျိုးဖြစ်ပြီးကော်တောင်းမှာနေပါတယ်ကော်တောင်းမြို့ကလာဝကမှာမှတ်ပုံတင်လောက်တာဘိုးစင်ပေါင်ဆက်ကအထောက်ထားနဲ့ငွေတောင်းလို့အကုန်ပေးထားခဲ့ရပါတယ်ဒါပေမဲ့လည်းမရပါဘူးမြန်မာပြည်မှာမွေးပြီးမြန်မာပြည်မှာပဲဘိုးစင်ပေါင်ဆက်ကြီးလာခဲ့တာပါအရင်ကသုံးကောက်ချိုးမှတ်ပုံတွေပဲရှိပါတယ်တဝယ်မြို့ကိုသွားလေရမှာရဲရရှိတွေကသုံးကောက်ချိုးတွေမရတော့ဘူးမှတ်ပုံတွေလဲရမယ်ပြောလို့သွားလေတာတစ်နှစ်ပြည့်နေပါပြီမရသေးပါဘူးလူမျိုးရေးဘာသာရေးခွဲကြပြီးမတရားဘူးလို့ခံစားရပါတယ်မြမဗုဒ္ဓဆိုဘာမှမလုပ်ရပါဘူးတဲ့မနဲ့လို့ညနေပြေးလိုက်ပါတယ်ဒါကြောင့်ကော့တောင်းမြို့မှတ်ပုံတင်လောက်ရမှာအခက်ခဲရှိနေတဲ့ကြောင်းအစိုးရကိုRFA ကတဆင့်အကူအညီတောင်းခံပါတယ်ဆိုပြီးပြေပို့လာတာဖြစ်ပါတယ်ခင်ဗျာ
။စကိုင်းတိုင်းကလေးခရိုင်ကလေးမျိုးနယ်ကဖုန်းနဲ့ဆက်သွယ်ပြောလာတာကိုပြောပြပေးပါမယ်။ကလေးမျိုးမှာရှိတဲ့လူဝင်မှုကြီးကြပ်ရေးဌာနရဲ့ဒဏ်ကိုကလေးမျိုးသူမျိုးသားတွေခံစားနေရပါတယ်တဲ့။မှတ်ပုံတင်လို့ရငွေမတောင်းပေမဲ့အချိန်ဆွဲတာတွေလုပ်နေပြီးငွေမပေးရင်လုံမပေးတဲ့အခြေအနေမျိုးမှာကြုံနေရပါတယ်တဲ့။ငွေပေးတဲ့သူတွေဆိုရင်တော့လုံပေးတာမြန်ပါတယ်။တဲ့တဲ့သူနာမည်ကိုအိမ်ထောင်စုစီးရင်ကနေထုတ်ခိုင်းရင်တသောင်းခွဲပေးနေရပါတယ်။ဒါတွေကိုတင်ပြလိုတဲ့အတွက်ဖုန်းဆက်တာပါဆိုပြီးပြောပြသွားတာပါရှင်
။ RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်။ဆက်သွယ်ရမယ့်ဖုန်းနံပါတ်က39 942 3864ဖြစ်ပါတယ်ရှင
်။ဒီတစ်ခါဖတ်ပြမယ့်စာကလည်းစကိုင်းတိုင်းဒေသကြီးကလေးမြို့ကပါပဲ။ကလေးမြို့အထွတ်အာဆီယံလမ်းမကြီးပေါ်မှာ BOC ရေနံကုမ္ပဏီက24ဘိန်းတွဲကားတွေဟာစီးကံမဲ့စွာနဲ့ဖြတ်တန်းမောင်းနေနေပါတယ်။သူတို့တင်ထားတာက92တို့အောက်တိန်တို့ကိုတင်ထားတာဖြစ်ပြီးလောင်စာစီတွေကိုကားနဲ့လှောင်ထားတာမို့မြို့အတွက်လည်းမိဘအန်ဒီရဲ့အတွက်အန်ဒီရဲ့များပါတယ်။သူတို့ကိုမြို့ပေါ်မှာမဖြတ်တန်းဖို့အကြောင်းကြားပါတယ်။သူတို့ရဲ့နေရာကလည်းကျင်းတော့တွဲကားကြီးတွေကအာဆီယံလမ်းမကြီးပေါ်မှာနောက်ဆုတ်ပြီးကြွေတာတွေလှုပ်တော့ကားတွေကလမ်းပေါ်မှာအကုန်ပိတ်ကုန်ပါတယ်ဒီလမ်းကိုအသုံးပြုနေတဲ့ဤပညာတက္ကသိုလ်ရဲ့ကျောင်းသူကျောင်းသားတွေနဲ့ပြည်သူတွေအတွက်ဒီရင်ကျောပိတ်ဆို့မှုတွေကြောင့်အခက်ကြုံနေရတယ်လို့ပြောလာပါတယ်ဒါတွေကဖြစ်နေတာ6လလောက်ရှိနေပါပြီဒါကိုတိုင်းဒေသကြီးအစိုးရအဖွဲ့နဲ့ကလေးမြို့ဒေသရဲ့ဌာနဆိုင်ရာတွေကိုလည်းပြောထားပြီးမဲ့လဲဘာမှအရေးယူတားမြစ်တာတွေမရှိပါဘူးတဲ့ဒါကြောင့်မို့လို့တာဝန်ရှိသူတွေသိအောင် RFA ကနေတဆင့် တင်ပြပေးတာပါဆိုပြီးဆက်သွယ်အကြောင်းကြားလာတာဖြစ်ပါတယ်ခင်ဗျာ
ဒီတစ်ခါဖတ်ပြမယ့်စာကရခိုင်ပြည်နယ်ကရေးသားပေးပို့လာတဲ့စာပါစစ်တွေမျိုးကနေလူကုန်ကူးသူတွေဟာဌာနဆိုင်ရာတွေကိုပတ်စံပေးပြီးလူကုန်ကူးနေကြပါတယ်တဲ့လူကုန်ကူးသူတွေကရခိုင်ပြည်နယ်စစ်တွေမျိုးအနောက်ပြင်ရွာတက်ကယ်ပြင်ရွာကလူတွေဖြစ်နေပါတယ်အစိုးရအဖွဲ့ကိုသတင်းပေးရင်လည်းဘာမှမဖြစ်ဘူးဖြစ်နေပါတယ်တဲ့အဲ့ဒါကို RFA ကအနေနဲ့ကူညီပေးပါဆိုပြီးစာရေးသားပေးပို့လာတာဖြစ်ပါတယ်ရှင်ဒီတစ်ပတ်အတွက် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်တစ်ပတ်တွေမှာလည်းပေးပို့လာတဲ့စာတွေကိုထပ်ပြီးဖော်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ် RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်